စစ်တပ်ကတူဗိုတင်နန်းအပတ်စဉ်တက်ကကြောင်းဆင်းခဲ့တဲ့ဘူကြီးဟောင်းဦးခင်မောင်ညွန့်ကလက်နက်ကင်တော်လန်ရေးကိုသူရွေးချယ်ခဲ့ရတဲ့အကြောင်းရင်းပြန်လည်သုံးသက်ချက်တွေကိုဒီတစ်ပတ်တက်မှုတက်သားပြောစကားအပတ်စဉ်ခန်းနာမှာဖော်ပြထားတာပါဒီတစ်ပတ်မှာတော့မကောင်းတဲ့ခေါင်းဆောင်ကိုဖယ်ရှားယုံတဲ့တိုင်းပြည်ကောင်းအောင်လုပ်နိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြချက်ဒုတိယပိုင်းကိုဦးရော်နီငိမ့်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
1960ရွေးကောက်ပွဲအကြိုကာလအာဏာရဖတ်စပလပါတီကြီးရဲ့တီမြဲအုပ်စုကဆိုရှယ်လစ်ခေါင်းဆောင်တွေနဲ့နှိစက်တဲ့မြမတပ်မတော်ရဲ့စစ်ခေါင်းဆောင်တွေရှိခဲ့ပါတယ်။အဲ့ဒီစစ်ခေါင်းဆောင်တွေဟာသူတို့ထောက်ခံတဲ့ပါတီအနိုင်ရရေးကိုသာလုပ်ကင်ခဲ့တာဖြစ်ပြီးတော့ဒီကနေ့လက်ရှိတပ်မတော်ခေါင်းဆောင်တွေရဲ့လုပ်ရကတော့1960ခုနှစ်ကအဲ့ဒီဆိုရှယ်လစ်အုပ်စုနဲ့နှိစက်တဲ့တပ်မတော်ခေါင်းဆောင်တွေရဲ့လုပ်ရတဲ့ပုံမူဆိုးရွားတယ်လို့စရကတော့ပိုတင်နအပတ်စဉ်တက်ကဆင်းခဲ့တဲ့ဗိုလ်ကြီးဟောင်းဦးခင်မောင်ညွန့်ကဆိုပါတယ်အခုခါမနေ့တနေ့ကမှတက်ကယာဒူးတွေကိုဆွလွတ်လိုက်ပြီးတော့လက်ရှိအစိုးရအဖွဲ့ဝင်ဝင်ကြီးချုပ်နဲ့ဝင်ကြီးယာဒူးတွေကိုတော့မဆွလွတ်နိုင်ပဲဆက်ပြီးရယူထားတဲ့အပြင်ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီပါထောင်လိုက်တဲ့အလဲလက်တန်းစစ်ခေါင်းဆောင်တွေနဲ့သူတို့ရဲ့အပေါ်ကနေချုပ်ကင်ထားတဲ့လက်တဆုပ်စာထိတ်တန်းစစ်ခေါင်းဆောင်တွေရဲ့လုပ်ပုံကင်ပုံတွေဟာ1960ရွေးကောက်ပွဲအကြူကာလတဲ့ပိုပြီးဆိုတယ်လို့ဦးခမောင်ညွန့်ကပြောပါတယ်။ကိုပါဝင်နေတဲ့အဖွဲ့အစည်းရဲ့ထိတ်ဆုံးကမကောင်းတဲ့ခေါင်းဆောင်နဲ့သူ့ရဲ့နောက်လိုက်တစုကိုလက်နက်ကင်ပုံကံတော်လှန်မှရတော့မယ်ဆိုတဲ့ယုံကြည်မှုတွေဖြစ်ပေါ်လာစေတဲ့တဖြည်းဖြည်းစုပေါင်းလာသောအကြောင်းရင်းတွေထဲမှာ1960ခုနှစ်ရွေးကောက်ပွဲအကြူကာလတပ်မတော်အတွင်းအဖြစ်ပျက်တွေကထိတ်ဆုံးကပါဝင်ခဲ့တယ်လို့ဦးခမောင်ညွန့်ကအခုလိုပြောပါတယ်။
စစ်ရုံးကတော့ညွန်ကြက်ထုတ်တာကတော့ဒီရွေးကောက်ပွဲဟာမိမိရဲ့ယုံကြည်ချက်အတိုင်းပါတီအဖွဲ့အစည်းကိုလွတ်လပ်လပ်မဲ့ပေးနိုင်တယ်ဒီထက်မှဘာမှတတ်မတော်ကပါဖို့မလိုဘူးမပြူဘူးအဲ့လိုညွန်ကြက်တော့စာရီပေတွေနဲ့ထုတ်တာပဲဒါပေမဲ့ရွေးကောက်ပွဲနီးလာတဲ့အချိန်ကျတော့ဖြစ်လာတာဘယ်လိုဖြစ်လာလဲဆိုတော့ဒါလည်းတီမြဲတပ်မှုကြီးတွေပေါ့အထူးသဖြင့်တော့အဲ့တုန်းကတပ်မဟာတွေတော်တော်များများမှာနော်ဦးစီးနေကြတာတီမြဲတပ်မှုကြီးတွေကိုသူတို့ကအောက်မှာရှိတဲ့ကျွန်တော်တို့တန်ရင်တပ်ဖွဲ့တွေကိုကျွန်တော်တို့ညွန်ကြက်ထုတ်တဲ့ခါမှာနော်အထူးသဖြင့်တန်ရင်မှုကိုလိမ့်မှုပြီးတော့ပေါ့ဗျာအဲ့ဒါပေးပြီးတော့တန်ရင်မှုကလည်းအဲ့ဒါကိုတန်ရင်မှာရှိတဲ့ officer conference ပေါ့နော်အဲတန်ရင်မှုရဲ့ဟိုပါပေါ့နော်အစည်းအဝေးမှာဒီ message ကိုဖတ်တာပဲဒီ1960ရွေးကောက်ပွဲဟာတို့အတွက်အမတန်မှအရေးကြီးတယ်အဲ့တော့လူမတန်နဲ့မိမရှုံနဲ့မရိမကျင့်နဲ့အကျန်တဲ့ဟာလုံနိုင်တယ်နောက်ပြီးဒီစာအုပ်လက်တရားမှုကဖတ်ပြီးလို့ရှိရင်ဒါအမြန်ဆုံးဖြောက်ဖြက်ပစ်ပါဆိုအဲ့လိုတခါတည်း command ပေးတာပေါ့နော်အဲ့လိုဟာမျိုးညွှန်ကြားတယ်ဆိုတော့ဒါလည်းတော်တော်ကိုစိတ်ထဲမှာဗျာနော်တော်တော်ကိုဟိုပေါ့ခံစားပြီးတော့ဟာဘယ်လိုပါလဲပေါ့နော်တတ်မတော်ကပဲနဲ့ကြားနေရမယ်လို့လည်းပြောတယ်ပြုတယ်ကိုကြိုက်နေတဲ့တဲ့ဟာကိုလည်းမဲပေးနိုင်တယ်လို့ပြောတယ်ဒီလိုပြောပြီးအခုကြတော့မှဒီလိုဖြစ်ပါလားဆိုတော့အဲ့အရာဒီမှာလည်းကျွန်တော်တို့အများကြီးခံစားရပါတယ်နောက်တစ်ခုကတော့နော်62ခုအာဏာသိမ်းပေါ့ဗျာ7 July အရေးခင်းမှာလည်းကျွန်တော်တို့အများကြီးတတ်တယ်မှရှိတယ်နော်ဟိုမျိုးချစ်ပေါ့လေပုဂ္ဂိုလ်တွေပေါ့နော်အဲ့အရာတွေကတော်တော်စိတ်မသက်မသာဖြစ်ခဲ့ပါတယ်ကျွန်တော်ကို၌ကိုကကိုလည်းတော်တော်ကိုခံစားခဲ့ရပါတယ်အဲ1963မှာတော့ပေါ့နော်ကျွန်တော်တို့အဲတပါတီအာဏာရှင်စနစ်ပေါ့ဗျာအဲဗမာပြည်မှာတပါတီပဲဖြစ်ရမယ်ဆိုတော့ဒါကတော့တိတ်လွန်းလွန်းသွားပြီပေါ့နော်အဲ1964မှာတော့အများသိတဲ့အတိုင်းမှာငွေစက်ကူတိန်းနာတို့ပြည်သူပိုင်သိလို့တော့အကုန်လုံးကကျွန်တော်တို့တပ်မတော်ကသူ့ရဲ့ကျွန့်ကျင်မှုကဏ္ဍမဟုတ်ဖ ೇನೆ ဝင်ရောက်ပြီးချုပ်ခိုင်းတဲ့အတွက်ကြောင့်မလို့နော်ကျွန်တော်တို့မှောင်ကိုစနစ်ကြီးပေါ်လာတယ်ခင်ဗျအဲမှောင်ကိုနဲ့တူ bribery and corruption ပေါ့နော်ပြည်သူလူထုဘယ်လိုအထိဆင်းရဲဒုက္ခရောက်ပြီးဘယ်လိုခံစားနေရတဲ့အဲမျက်မြင်ကျွန်တော်တို့တွေ့ရပြီးတော့ဒါတော့မဟုတ်တော့ဘူးအဲကျွန်တော်တို့မကောင်းတဲ့ခေါင်းဆောင်တော့ဖယ်ရှားပြဖို့ကဒီခေါင်းဆောင်ကဘယ်ကိုအခြေခံပြီးလာတယ်လဲဟုတ်လားတမတော်ကိုအခြေခံလာသလားတတ်ထရလူတွေမှာတာဝန်ရှိတယ်အဲ့တော့မကောင်းတဲ့ခေါင်းဆောင်ကိုဖယ်ရှားဖို့ကနော်တက်ကလာတယ်ဆိုတက်ကလူရဲ့တာဝန်ပဲခင်ဗျာနော်
တမရောခေါင်းဆောင်တွေဆေးအနာတင်ပြီးတော့မှားယွင်းတဲ့လောက်ရတွေနဲ့တိုင်းပြည်ခေါင်းဆောင်တက်လို့နေကြတာကိုမသိတော့ဘူးလို့ယုံကြည်လာသူဗိုလ်ကြီးဟောင်းဦးခမောင်ညွန့်ဟာတက်တွင်းပုံကံရန်ကြံစီမှုနဲ့အဖမ်းခံခဲ့ရပြီးတဲ့နောက်ရေးကြီးအိုင်ကထောက်လိုင်းရေးတက်ရဲ့အချင်းတော်မှာနေစဉ်နှိမ့်ဆက်ညှဉ်းပန်းမှုမျိုးစုံအောက်မှာ၄နှစ်နီးပါးနေခဲ့ရပါတယ်1969ခုနှစ်ပြန်လွတ်လာပြီးတဲ့နောက်ဗိုလ်ကြီးဟောင်းဦးခမောင်ညွန့်ဟာဝန်ကြီးချုပ်ဟောင်း ဦးနှုတ်ရဲ့လက်နက်ကင်တော်လန်ရေးမှာတွားရောက်ပူးပေါင်းခဲ့ရတဲ့အကြောင်းရင်းကိုအခုလိုပြောပြပါမယ
်။ကျွန်တော်1969ခုနိုဝင်ဘာလ22ရက်နေ့မှာကျွန်တော်ရေချင်အန်းနေကျွန်တော်လွတ်လာပါတယ်ခင်ဗျာ။ထွက်လာပြီးတော့နောက်တိုင်းပြည်အခြေအနေကျွန်တော်ကြည့်တိုင်းပြည်ကတော်တော်ကိုကိုအခြေအနေဆိုးသွားပြီခင်ဗျာ။အာကျွန်တော်တို့ဒီမှောင်ကိုစနစ်ကြီးကလည်းတိတ်ကိုကြီးထွားသွားပြီ။နေရာတကာမှာလည်းစစ်သားစစ်ဘုရားပဲအုပ်ဆိုးနေတယ်။နောက်တစ်ခုကလည်းတိုင်းပြည်ကိုနော်ဥနေဝင်ရသူ့ရဲ့အဓိကတောက်ထိုင်ဖြစ်တဲ့စစ်စုံတော့ပေါ့လေ military intelligence နဲ့အုပ်ချုပ်နေတယ်ဆိုတာအတိအကျပေါ်လာပြီမြေပေါ်မှာလည်းသူတီတောင်နဲ့မြန်မာ socialist လမ်းစဉ်ပါတီတခုကလွှဲပြီးကြံတဲ့ဟာတွေဘာမှမရှိတော့ဘူးအဲ့တော့အနေထားရကြည့်မယ်ဆိုရင်တော့အဲ့ဒီအချိန်မှာနော်ဥနုကလည်းပြည်ပထွက်သွားပြူသွားပြီးတဲ့နောက်နော်မကြခင်ပဲဘိုးချုပ်နေဝင်စစ်အစိုးရကိုသူ resistance struggle ပေါ့နော်တော်လန်တိုက်ခိုက်မှာပဲရမယ်ပြုမယ်ဆိုပြီးတော့သူကအဲ့ဒီမှာကျွန်တော်တို့ parliament democracy ပါတီတီဆောင်ပါတယ်နောက်ပြီးတော့ကျွန်တော်တို့ပြည်ချစ်လွတ်မြောက်ရေးတပ်မတော်ကိုလည်းဖွဲ့စည်းပါတယ်မြေပေါ်မှာကနော်ဟိုဖြစ်နိုင်ဖို့ကတိတ်ကြီးတယ်ကြီးတယ်ပြုတယ်ဆိုတော့မြေပေါ်မှာနိုင်ငံရေးလှုပ်ရှားမှုလည်းမလုပ်နိုင်ဘူးမြေအောက်လှုပ်နေတာလည်းအဲ့တော့ကဗမာပြည်ကွန်မြူနတီပါတီနော်အဲ့ဒါလောက်ပဲရှိမှခင်ဗျအဲ့တော့ဘာပဲဖြစ်ဖြစ်ဒီမိုကရေစီရေးတဲ့လှုပ်မဲ့လူတွေကတော့မြေပေါ်မှာလှုပ်နေလို့တော့အကြောင်းမထူးတော့ဘူး
အဲ့တော့အင်္ဂါအဲ့ဒါဆိုကျွန်တော်တို့ကဒီလိုသုံးသပ်လို့ရတော့အင်္ဂါဒီရွေးစရာလမ်းမရှိဘူးဒါကိုကတိုင်းပြည်တော်လည်းလှုပ်မယ်ဆိုတော့ခုနကပြပထွက်ပြီးတော့ဒီလက်နက်ကင်တော်လန်ရေးကိုပဲရွေးချယ်လိုက်ရတယ်ပေါ့အင်္ဂ
ါဟုတ်ပါတယ်ခင်ဗျဘာလို့ဆိုလို့ရှိရင်မြေောက်တော်လန်ရေးလုံနိုင်တယ်ပဲထားအောင်အဲ့ဒီအခြေအနေကလုံနိုင်မဲ့ဟာကကန့်တမှု very limited ပဲဗျာထိရောက်မှုကလည်းအင်မတန်မှနည်းတယ်အဲ့တော့တေချာလှုပ်လို့ပြလို့ရှိရင်ကျွန်တော်တို့ရင်ဆိုင်ရမှာကသူကနော်တက်ကြီးတစ်ခုလုံးကိုသူကလှည့်စားထားပြီးတော့ခူတုံးလှုပ်ထားတာကိုအဲ့ဒီတက်ကိုကျွန်တော်တို့ကရင်ဆိုင်ရမယ်ပြုရမယ်ဆိုတော့ကျွန်တော်တို့မှအားရှိဖို့လိုတယ်အားရှိဖို့ဆိုတာတော့အဲ့လိုပေါ့နော်ကျွန်တော်တို့ကပြည်ပထွက်ပြီးမှလုံမှာပဲပေါ့နော်အပြင်မှာကျွန်တော်တို့အင်အားစုဆောင်းရမယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အင်္ဂါဦးအပြင်ထွက်တဲ့ခါကိုအခုကျွန်တော်တို့ပြန်သုံးသပ်ကြည့်လိုက်တဲ့ခါကျတော့ဒီတိုင်းဒီတိုင်းတော့ထွက်မှာမဟုတ်ကိုယုံကြည်အားထားလို့တဲ့ဒီပုံကိုယ်တွေကဒီတော်လိုင်းရေးတစုံတစ်ခုကိုဥဆောင်နေတယ်ဆိုတာအင်္ဂါမြင်လို့ပေါ့အဲ့တော့
မှန်ပါတယ
်ဟုတ်ကဲ့
မှန်ပါတယ်ဟုတ
်ကဲ့
အဲ့ဒီမှာဆိုလို့ရှိရင်အဲ့ဒီတော့ကျွန်တော်တို့ပါလီမန်ဒီမိုကရေစီပါတီနဲ့ပြည်ချစ်တက်မတော်တဲ့မှာပေါ့ကျွန်တော်တို့ရဲ့ပါတီမှာတော့ဥက္ကဋ္ဌကြီးဦးနုပေါ့ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ရဲဘော်သုံးချက်ဝင်ပူရနိုင်ပေါ့ခင်ဗျာနောက်ပြီးတော့ရဲဘော်သုံးချိတ်ဝင်ဗိုလ်မှူးအောင်ပေါ့ခင်ဗျာကျွန်တော်တို့နဲ့မရှိမနှောက်မှာပဲသူထွက်တာသူကနည်းနည်းလေးစောပြီးတော့ကျွန်တော်ကအဲနည်းနည်းရက်ပိုင်းလောက်ပဲကျွန်တော်ခွာပြီးတော့ကျွန်တော်ကထွက်လာရတာပါဟာနောက်ပြီးတော့ကျွန်တော်တို့ဟိုကာကွယ်ရေးဝန်ကြီးဟောင်းပေါ့ခင်ဗျာနော်ရဲဘော်သုံးချိတ်ဝင်ဗိုလ်ချုပ်ကြီးလက်ရပေါ့ဗိုလ်လက်ရတော့ဗိုလ်ချုပ်ကြီးလက်ရအနေနဲ့သူကပြည်ချစ်တပ်မတော်ရဲ့သူဦးစီးချုပ်အနေနဲ့တာဝန်ယူတယ်နောက်ပြီးတော့ကျွန်တော်တို့ခက်ကပေါ့လေဟိုဗိုလ်ချုပ်ကြီးစောချာတို့ပေါ့ခင်ဗျာနော်သူတို့ရှိပါတယ်ခင်ဗျာကျွန်တော်တို့ဩစတြေးလျနေလာပြီးတော့တပ်ထက်မှာတာဝန်ယူတဲ့ဗိုလ်မှူးကြီးခင်မောင်မြင့်တို့နော်ရှိပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့အခုကျွန်တော်တို့ကပြန်စဉ်းစားကြည့်တဲ့အခါကျတော့အန်ကယ်တို့မတိုင်ခင်ပေါ့နော်တမ်းမရော်မကျေနပ်တာမဟုတ်တမ်းမရော်ခေါင်းဆောင်တွေမဟုတ်တာလို့တာကိုမကျေနပ်တဲ့အတွက်အန်တုရင်ဆိုင်မှုကျိုးစားခဲ့မှုအင်္ဂါတို့အရင်ရှိခဲ့ဘူးပါလားခင်ဗျာဒါပေမဲ့ကျွန်တော်တို့ဟို1948ခုနှစ်မှာဒီဗမာပြည်ကွန်မြူနတီပါတီဝင်တပ်မှုကြီးတောခိုတာနဲ့တော့ကျွန်တော်နှိုင်းရှင်လို့မရဘူးပေါ့အဲ့ဒါတော့သူတို့ကပါတီအဖွဲ့အစည်းစနစ်တကျနဲ့နောက်သူတို့ကလည်းအများစုဖြစ်နေတယ်နောက်ပြည်တွင်းမှာလည်းပဲနိုင်ငံရေးအခြေအနေကသူတို့ထောက်ခံတဲ့ပြည်သူလူထုအများစုကြီးကလည်းရှိနေတယ်အဲ့တော့သူတို့ကအကာအကွယ်စနစ်တကျနဲ့ဒီတော်လန်ပုံကန္နာဖြစ်တဲ့အတွက်ကြောင့်မို့လို့အင်္ဂါတို့လိုတဦးချင်းတယောက်ချင်းစွန့်စားတဲ့သူတွေလောက်အန္တရာယ်မကြီးဘူးလို့အခုကျွန်တော်တို့ကပြန်ကြည့်ကြည့်မိပါတယ
်1965မှာပေါ့နော်ကျွန်တော်တို့ဘိုးချုပ်ကြီးနေဝင်းရဲ့ကျွန်တော်တို့ ADC ပေါ့ခင်ဗျာနော်ကိုကြီးအရာရှိလို့လည်းခေါ်လို့ရပါတယ်ဘိုးကြီးကျွန်တော်တို့ကြော်စွာမြင့်ခင်ဗျာ
ဟုတ်ကဲ့ तू ကဘယ်လိုကြံစီခဲ့ပါလဲခင်ဗျာ
အာ तू ကကြံစီရတာတော့ तू ကတော့အမှန်တော့ Christian ဘာသာဝင်နဲ့မှမှ तू ကဟောပါပေါ့ကျွန်တော်တို့ Roman Catholic ပေါ့နော်ဘာသာဝင်ကိုအဲ့တော့ဘာသာကြီးကို तू ကတော်တော်လေးကိုအလေးအမြတ်ထားတဲ့လူပေါ့နော်ဖြစ်တယ်ဆိုတော့အဲ तू ကနိုင်ငံရေးတဲ့ तू ကပုဂ္ဂိုလ်ရေးရာတွေပါပေါ့နဲ့ပတ်သက်ပြီးတော့ဒီစနစ်ကို तू မကြိုက်တာပေါ့လေမကြိုက်တော့အဲ့အထူးသဖြင့်စနစ်ကိုပုံဖော်တဲ့ဥနေဝင်းပေါ့လေအဲ့ဒီပေါ်မှာ तू ကသွားပြီးတော့ तू က focus ဖြစ်သွားတာပေါ့လေနော်ဟာအဲ့ဒီကတော့ကျွန်တော်တို့1964မှာကျွန်တော်တို့ဟိုဗမာပြည်မှာပြည်သူပိုင်တွေလှုပ်တော့ပြုတော့ကျွန်တော်တို့နိုင်ငံခြားကနေပေါ့နော်ဟိုးတော်တော်ကြာကြာခနဲ့ရပါပဲ missionary school တွေရှိကြတယ်ခင်ဗျာရန်ကုန်မှာ Saint Paul တို့ Saint Philomena တို့နော်အဲကျွန်တော်တို့ဟို English Methodist တို့အစသဖြင့်မန္တလေးတို့ဘာတို့မှာလဲ Saint Peter အစသဖြင့်ပေါ့တခြားမြို့တွေမှာလဲရှိပါတယ်အဲသူတို့လှုပ်နေတာကြာပြီခင်ဗျာအဲဒီကျောင်းတွေကဘာပဲဖြစ်သူတို့ဘာသာရေးအခြေခံနဲ့ဆိုပေမဲ့ကျွန်တော်တို့မငင်းနိုင်တာတခုကတော့အဲ့ဒီကျောင်းကထွက်တဲ့လူတွေကနော်အင်္ဂလိပ်စာမှာရောဘာရောပေါ့ဗျာတော်တော်လေးကိုသူတို့ကဟိုကျွန်တော်တို့အစိုးရကျောင်းနေတယ်တာတယ်ပြုတ်တယ်ပေါ့အဲ့တော့ဒီကျောင်းနေသိမ့်လိုက်တဲ့အခါမှာပူကြီးကျော်စွန်မြင့်နဲ့အမတန်နီးစပ်တယ်ဘာသာရေးဘုန်းကြီးရဲ့ကျောင်းကိုပြည်သူပိုင်အလုပ်ခံလိုက်တဲ့အခါမှာသူမခံမရဖြစ်တယ်အဲ့ဒီမခံမရဖြစ်တာတဲ့အဲ့ဒီဘုန်းကြီးတွေကိုနောက်တစ်ခါတဲ့အတင်းပြန်ပို့တာတို့တချို့ဘုန်းကြီးတွေကိုခေါ်ယူစစ်ဆေးတာတို့စသဖြင့်ဒါတွေဖြစ်လာတော့သူတင်းကြီးမခံနိုင်တော့ဘူးဒါဆိုလို့ရှိရင်အဓိကခေါင်းဆောင်ဖြစ်တဲ့ပေါ့ဘုန်းကြီးနေဝင်းကိုရှင်းလင်းပြတာဟာအခြေအနေတိုင်းပြည်အတွက်ပြောင်းနိုင်မယ်လို့သူယုံကြည်တယ်အဲ့ဒီအပိုင်းမှာလည်းအဲ့ဒီအချိန်မှာလည်းကျွန်တော်တို့မြေရောက်တော်လန်ကြီးအဖွဲတစ်ဖွဲနဲ့ဆက်သွယ်မှုရှိတယ်ဆိုတာကျွန်တော်သိရတယ်သူ့အကြံစီကတော့ဘုကျုံနေဝင်းကိုသူကအစိတ်ခတ်ပြီးတော့တုတ်တင်မှုပေါ့လေစီစဉ်ပါတယ်စီစဉ်နာပြုတာပဲမယ်နော်တကယ်တမ်းလောက်ရမယ့်အချိန်မှာသူက second thought လို့ဟာမျိုးပေါ့လေနော်အဲ့လိုမျိုးပြန်ဝင်လာပြီးတဲ့နောက်ပြီးတော့နိနိကကလည်းနေခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်နေပြုနေတော့အဲ့လိုပေါ့လေပြန်ပြီးတော့ထောက်ရှုတာတို့တနာတာတို့ဟိုကျွန်တော်တို့စစ်စကားနဲ့ပြောမယ်ဆိုရင်ဗျာ decisive မဖြစ်တာပေါ့နော်အဲ့ဒါပါပဲဟုတ်ကဲ့ decisive မဖြစ်တော့မလုပ်ဖြစ်ဘူးပေါ့ဗျာမလုပ်ဖြစ်မဖြစ်ဘူးဆိုတော့ तू อ่ะတနေ့မဟုတ်တနေ့ကြလဲပေါ်လိမ့်မယ်ပြုတ်လိမ့်မယ်ဆိုတော့အဲ့ဒါ तू อ่ะတော့ခုသွားတာပဲပေါ့နော်တော်လိုင်းရဲ့ကျွန်တော်ရောက်လာပြီးမှပြုတ်မှကျွန်တော်သိရတာ तू ထိုင်းနိုင်ငံရောက်ပြီးမှအဲထိုင်းနိုင်ငံမှာလည်းသိကြကြမနေပါဘူးအဲ့ဒီကနေကျွန်တော်တို့ Australia ပေါ့လေအဲ့တော့နောက်ဆုံးကျွန်တော်တို့ကြားတဲ့တင်ရတော့ Australia မှာပဲကွယ်လွန်သွားတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာ
အခုခါမှာပြည်ပအခြေစိုက်မြန်မာနိုင်ငံမျိုးချစ်စစ်တီဟောင်းများအစီယုံရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဗိုလ်ကြီးဟောင်းဦးခင်မောင်ညွန့်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။နောက်သတင်းပတ်ဇူလိုင်လ4ရက်တနင်္ဂနွေနေ့မနေ့တပ်မှူးတပ်သားပြောစကားအစီအစဉ်မှာမကောင်းတဲ့ခေါင်းဆောင်ကိုဖျက်ရှားရုံနဲ့တိုင်းပြည်ကောင်းအောင်လုပ်နိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကံအပိုင်း3ကိုတင်ဆက်သွားမှာဖြစ်ပါတယ်။စောင့်မျှော်နားဆင်ကြပါခင်ဗျာ။ကျွန်တော်ရော်နီငိမ့်ပါ။